မြန်မာနိုင်ငံမှာဆရာနာတင်းထားတာ9လနီးပါးရှိလာတဲ့အချိန်မှာပဲမြန်မာနိုင်ငံတွင်အပြောင်းအလဲတွေဖြစ်လာစေဖို့ရည်ရွယ်ပြီးအမေရိကန်ကနေဒါအပါအဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေကဇွန်လ26စနေနေ့မှာလူသားချင်းစာနာမှုအကူအညီပေးနိုင်ရန်ရန်ပုံငွေရှာတဲ့ပွဲတွေကျင်းပကြပါတယ်ဆရာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြက်တဲတွေကြုံနေရတဲ့မြန်မာအရေးမှာပုံမအာယုံဆိုင်ဆောင်ရွက်ပေးကြဖို့ကိုလည်းသက်ဆိုင်ရာနိုင်ငံတွေကလွှတ်တော်အမတ်တွေကိုတိုက်တွန်းခဲ့ကြတာပါဒီအကြောင်းကိုပြောပြမှာဖြစ်ပါတယ်အမေရိကန်ရှေ့ဘက်ခြမ်းဝါရှင်တန်ဒီစီမေရီလန်ဗာဂျီးနီးယားပြည်နယ်ကမြန်မာရေးတကြွလှုပ်ရှားသူတွေစုပေါင်းပြီးຫນွေဥဒေါ်လာရေးအမျိုးသမီးတပ်ပေါင်းစုကဦးစီးကျင်းပတဲ့လူသားချင်းစာနာမှုအကူအညီပေးရေးရန်ပုံငွေရှာဖွေမှာမြမရိုးရာအစားအသောက်ရောတိုင်းသားအစားအစာကိုပါရောင်းချကြသလိုတိုင်းသားတည်တခြင်းအကခုံတွေလည်းတွေ့ရပါတယ်လူရစီတက်ရောက်ပြီးဆိုင်ကမ်းပေါင်းများစွာနဲ့စီကားနေတဲ့စနေနေ့ရန်ပုံငွေရှာဖွေလုပ်ဖြစ်ရတဲ့အကြောင်းကိုတော့ဇေယောင်ပွဲတော်ကဖြိုပြီးစောင့်ဝင်ကတူဖြစ်တဲ့ဥယင်ထွေကရှင်းပြပါလေ
။ရဲ့ဒီစားတော့ကျွန်တော်မယ်ရီလန်ဒီနယ်ပေါ့နော်။ရှင်းပြရအောင်ပြည့်နေတဲ့နေရာမှာလာပြီးကျွန်တော်တို့တိုင်းရင်သားပေါင်းစုရဲ့ဇေယောင်ပွဲကိုကျွန်တော်လုပ်ပါတယ်။ဇေယောင်ပွဲမှာတိုင်းရင်သားပေါင်းစုအပြင်အနေနဲ့ရက်ကလာရောက်ပြီးအားပေးကြတဲ့ပိတ်သက်တွေဇေယောင်နဲ့ပိတ်သက်တွေအများကြီးရှိပါလေ။ဒီဒီမှာစီစဉ်လဲတော့ကျွန်တော်တို့ music ကလည်းကျွန်တော်တို့ဒေါ်လာရင်းတိုက်ပွဲဝင်တစ်ချင်းနေပဲဆိုတဲ့ပြီးတော့ကျွန်တော်တက်ကြလာတဲ့ဟိုကောင်းကောင်းပြီးပြရတဲ့စကားပြောတယ်နောက်ပြီးကျွန်တော်တိုင်းသားတွေလည်းမိမိတို့ရရှိတဲ့ပုံစံကြီးအားလုံးယူတမ်းပြီးတော့ကျွန်တော်တို့လူဦးတော်လိုင်းတိုက်ပွဲမှာပါဝင်စင်နေနေကြတဲ့ဘာဘာပြည်သူလူသားတွေအတွက်အားလုံးယူတမ်းမယ်ဆိုပြီးရေးချင်တဲ့ဒီပွဲလေးလုပ်တာပါခင်ဗျကျွန်တော်တို့ပြည်ပမှာရှိတဲ့ညီကိုမောင်နှမတွေတိုင်းသားတွေအားလုံးကတော့ပြည်တွင်းမှာရှိတဲ့ညီကိုမောင်နှမတွေအားလုံးနဲ့အတူတူပါပဲပြည်ပမှာရှိတဲ့ညီကိုတိုင်းသားပေါင်းအားလုံးကတော့ကျွန်တော်တို့လည်းနောက်ကနေပံ့ပိုးပေးမယ်ကူညီပေးမယ
်ပြီးခဲ့တဲ့သတင်းပတ်ကစပြီးမြမအရင်နဲ့ပတ်သက်လို့အမေရိကန်အထက်လွှတ်တော်အမတ်ဘန်ကာဒင်နဲ့အောက်လွှတ်တော်မှ Greg Grimes တို့ရေးဆွဲတဲ့ Burma Bill ခေါ်မြန်မာနိုင်ငံဆိုင်ရာဥပဒေကြမ်းတစ်ခုကိုလွှတ်တော်ကအတည်ပြုပေးဖို့ Washington DC အပါအဝင်အမေရိကန်နိုင်ငံတွင်ပြည်내တချို့မှာမြန်မာအရေးလှုပ်ရှားသူတွေကဆန္ဒပြတောင်းဆိုခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်မှကြံ့ကြာနေတဲ့မြန်မာဥပဒေကြမ်းကိုအမြန်အတည်ပြုပေးဖို့ California ပြည်내 San Francisco မြို့ကမြန်မာအရေးလှုပ်ရှားသူတွေကလည်းအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ရဲ့ဆန်ဖရန်စစ္စကိုရုံးရှိသွားရောက်ဆန္ဒထုတ်ဖို့တောင်းဆိုခဲ့ကြောင်းဥကိုကိုလေးကပြောပါတယ
်အဓိကတော့မြန်မာပြည်နဲ့ပတ်သက်တဲ့ဥပဒေမူကြမ်းတွေဟာကြန့်ကြာနေတယ်ဥပမာအောက်လွှတ်တော်ကနေပြီးအတည်ပြုပြီးသွားပြီး resolution တစ်ခုဟာအဲ့ဒါကစီနစ်ကနေပြီးတော့မကျော်ဖြတ်နိုင်သေးဘူးအဲ့ဒီအတွက်ကြောင့်မြန်မာဥပဒေကြမ်းတွေဘယ်ရောက်နေလဲဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်ဆန္ဒပြကြတာဖြစ်တယ်ဆန္ဒထုတ်ဖို့ကြတာဖြစ်တယ်နောက်တစ်ချက်ကကျွန်တော်တို့ Federal Reserve Bank မှာရှိတဲ့ 1.2 billion ကို Joe Biden administration ကသူတို့ freeze လုပ်ထားတယ်တားမြစ်ထားတယ်ပေါ့အဲ့ဒီပတ်စံတွေကိုကျွန်တော်တို့မြန်မာပြည်မှာရှိတဲ့လူမှုရေးကဏ္ဍတွေ၊ကျန်းမာရေးကဏ္ဍ၊ပညာရေးကဏ္ဍတွေမှာပေးဖို့ရယ်နောက်တစ်ခုက CDM ဝင်နေတဲ့ဒုက္ခရောက်နေတဲ့လူတွေကိုပံ့ပိုးဖို့အတွက်ရယ်ကျွန်တော်တို့အရာဒီကိုတောင်းဆိုခဲ့ပါလေ
။ကနေဒါနိုင်ငံမှာလည်း NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ပံ့ကူညီနိုင်ရေးရန်ကုန်ငွေရှာတဲ့ဈေးရောင်းပွဲတစ်ခုကိုဗန်ကူးဗားမြို့ slogan ပန်းညံမှာစနေနေ့ကကျင်းပခဲ့ပြီးမြန်မာပြည်ကရိုးရာအစားအသောက်တွေရောင်းချခဲ့ကြောင်းပွဲတော်ဝန်ကတူဦးဖြစ်သူကိုမင်းနိုင်ကပြောပါလေ
။ကနေဒါနိုင်ငံဗန်ကူးဗားရဲ့ဒီ slogan ပန်းညံပေါ့နော် slogan ပတ်ပေါ့အဲ့ဒီမှာကျွန်တော်တို့ဒီဒီမှာအစားအသောက်တွေရောင်းချတယ်ရလာတဲ့ဒီအကျိုးမြတ်တွေအားလုံးကကျွန်တော်တို့ဟိုအန်ယူဂျီကိုသွားမယ်အန်ယူဂျီက PDF ကိုသွားမယ်နောက်တစ်ခါ CDM ဟာ CDM ကိုကျွန်တော်တို့လှူဖို့အတွက်ဒါဇီအောင်ပေါ်လေးလောက်တာပါအဲ့တော့မြန်မာအစားအသောက်တွေအားဆိုလို့ရှိရင်ကျွန်တော်တို့ကောင်းကျင်းပေါင်းအချူပါတယ်ကောင်းကျင်းချိတ်ပါမယ်အကျော်ဆုံးပါမယ်နောက်တစ်ခါကျွန်တော်တို့အတုပ်ဆုံရှိတယ်အဲအလုပ်ခေါဆွဲရှိတယ်မိုဟင်းကားရှိတယ်now the modi town ရှိတယ်တဒံပေါက်ရှိတယ် now မန္တလေးမြို့ရှိရှိတယ်အသာအပေါက်အလုံးပေါင်း14လို့လောက်ရှိတယ
်အာဆာဒေဒေကဂျပန်နိုင်ငံမှာတော့မြန်မာတွေစုဖွဲ့ထားတဲ့ we for all အဖွဲ့ကတိုကျိုရှင်ဂျူကုဘူရာကာဝါဆကီဘူရာယုံနာတဝိုက်အလှူငွေကောက်ခံရရှိတဲ့ဂျပန်ယန်ငွေ 5,600 ကျော်ကို CRPH နဲ့မြန်မာပြည်တွင်းလိုအပ်သူတွေထံလှူဒါန်းသွားမယ်လို့သိရပါတယ် တောင်ကိုရီးယားနိုင်ငံမှာဖွဲ့စည်းထားတဲ့ဆရာနာသိမှုစန့်ကျင်ရေးကော်မတီကိုရီးယားကလည်းဇွန်လ1ရက်ကနေ25ရက်နေ့ထိကောက်ခံရရှိတဲ့အလူငွေစုစုပေါင်း1300ကျော်ကို CRPH နဲ့အခြားလိုအပ်တဲ့နေရာတွေစီပေးပို့သွားမယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။